ကချင်လူလိုက်ရေးအဖွဲ့ KIO ဌာနချုပ်အခြေဆိုင်ရာလိုင်ဇာဒေတာမှာစီရေးတင်းမာမှုမြင့်တက်လာနေတာဟာရက်သက်တစ်ပတ်နှစ်ပတ်ကျော်ကြာခဲ့ပြီဖြစ်ပါတယ်ဒီကာလအတွင်းဂျိုကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းနေ့စဉ်ရှိခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာလည်းဝိုင်းမော်မြို့နယ်ဂျာပူခေါ်မလန်းရံဘက်မှာမနေ့ကနဲ့ဒီကနေ့နှစ်ရက်စတိုက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းဒေတာကန်တူက VOA ကိုအခုလိုပြောပါတယ
်ဟိုဂျာပူမလန်းရံမှာတော့မနေ့ကမနေ့ကနည်းနည်းပြစ်တယ်လို့ပြောကြတာ။တော့ဒီနေ့လည်းနည်းနည်းပြစ်ကြတယ်တဲ့။ဟုတ်။အောင်ရမယ်၊ဘာလို့ရဆော့တော့ဒီလိုဆိုဟိုဟာဒီဟာတော့အတမထုတ်ဘူး
။မလန်းရန်တပတ်ရန်ဂါယာရန်နဲ့ဂဇူးစားတဲ့ကြေးရွာတွေဟာမြကြီးနားဗမော်လမ်းပေါ်မှာရှိပြီးတိုက်ပွဲဖြစ်ပွားရင်ထိခိုက်မှာစိုးရိမ်တာကြောင့်ဒေသခံပြည်သူတွေဟာစစ်ကောင်စီစစ်ကြောင်းတွေရောက်လာတိုင်းတောတောင်တွေထဲတိမ်းရှောင်နေရတာတွေရှိပါတယ်။အဲ့ဒီဒေတာတွေဟာလိုင်ဇာမျိုးရဲ့မြောက်ဖက်ဝိုင်းမော်ဒေတာမှာတည်ရှိတာဖြစ်ပါတယ်။လိုင်ဇာမျိုးရဲ့တောင်ဘက်မိုးမောင်မျိုးနယ်အတွင်းမှာလည်းဒီကနေ့မနက်9နာရီလောက်ကစစ်ကောင်စီနဲ့ KIA တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးမောင်မျိုးဒေတာကန်တူကအခုလိုပြောပါတယ်
။အဲ့ဒီမနက်ဟိုနောက်ကမှဖြစ်ခဲ့တာဒီဟိုမိုးလဲချောင်းလေမိုးလဲချောင်းလေဘယ်မှာခေ9နာရီခွဲ10နာရီအလောက်ကစတာ
နောင်ကုန်းရွာဟာဗမော်မြကြီးနားကားလမ်းမရဲ့အနောက်ဘက်မှာရှိပါတယ်။ဝိုင်းမော်မြို့နယ်မိုးမောက်မြို့နယ်အတွင်းကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။ဟိုဗားရံရံဘက်မှာကစုဘက်မှာတော့ဟိုထွက်လာတဲ့စစ်ကြောင်းတွေကိုဂျာကက်တိုက်ပွဲဖြစ်ခဲ့ပါတယ်ရှိကြတာဘက်ကတော့ဒီမနေ့ပဲဟိုကစုဝဲကျေးရွာနားမှာဖြစ်တယ်ဆိုတာကြားပါတယ်။တမတန်နေကြတဲ့စာတော့တရင်တော့ကျက်ပါတယ်။နော်အဲဒီလိုမဟုတ်ဘူးတော့ပေါ့နော်။ဒီဘုံညာဘက်မှာဖြစ်တာတော့မကြောက်ဘူးကွာ။ဒီဘုံညာဘက်ကတော့တိုက်ပွဲတော့မဟုတ်ဘူးကွာ။လက်နှစ်ချီနဲ့ဖြစ်တာတော့ရှိပါတယ်။ရင်းဆက်တိုက်ပွဲတော့မဟုတ်ဘူးကွာ
။ဒေါဖုံရံဟာလိုင်စာရဲ့တောင်ဘက်မှာရှိတာပါ။ပြီးခဲ့တဲ့ရက်တွေကတော့ဒေါဖုံရံမြောက်ဘက်ကခါလာရံဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောင်ဝံနဲ့ဒင်ဃာရံကျေးရွာကဒေသခံတွေနေရဲဆွန့်ခွာတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဟိုမုံဘက်မှာလည်းမနေ့ညနေကစစ်ကောင်စီနဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီရဲ့ကောင်ရာတပ်စခန်းကို KIA ကစီးနင်းခဲ့တာလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။အဲကုတ်ခိုင်ဘက်မှာကတော့မနေ့ကညနေ၄နာရီခွဲချိန်ကလည်းဒီခမုံအဲ့ဘက်မှာတိုက်ပွဲတွေရှိတယ်။အဲဒီကောင်ရာဆိုတဲ့နေရာကတော့ကျွန်တော်တို့အဲတိုက်ရင်ကိုယ့်ရဲ့ဝန်ထွက်တဲ့ဓာန်ချားလောက်ပါပေါ့။သူကအဲ့ဒီနားကိုချင်းချုပ်ချင်းလို့ပေါ့နော်အဲတုံးကတော့တော့ရှိတော့ပြီးတယ်အမခန်းထိုင်တာအဲ့ဒါကိုဝင်စည်းတာဖြစ်သွားတယ်အဲဒီနေ့တော့တိုက်ပွဲတော့မရှိဘူးဒါပေမဲ့အဲ့ဒီဖိုင်တာဒီနောက်ဝေးကြတယ်ဆိုတော့ဒီတော့တက်ပါတယ်
တိုက်ပွဲတွေဟာည8နာရီလောက်အထိဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကနန်းဖက်ကာကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်နန်းဖက်ကာကြေးရွာအတွင်းကြားရောက်ပောက်ကွဲတဲ့လက်နက်ကြီးကြီးကလူ၄ဦးကိုထိမှန်ခဲ့ရမှာတဦးသေဆုံးသွားခဲ့တယ်လို့ကုတ်ခိုင်ဒေသခံကပြောပါတယ်
အနည်းငယ်တိုက်ပွဲဖြစ်တဲ့ကြောင့်ပေါ့နော်ဒီကဒီကဒီလိုမျိုးကြီးလည်းဖြစ်ကြတာပဲဒီလိုမျိုးချိန်မှန်ကိုပြောရမှာပြောတာကိုရှိရတော့လေးရောက်ပေါ့အာတရားပြီးတော့ရေမနေ့ကပြီးတော့လည်းတော့ဆိုးတော့ကတော့ပြန်ပြောတာကနဘာကဟိုကရပ်ပေါ်မှာဒီလိုမျိုးဟာပေါ့ဒီကနေ့ဆိုတော့မချင်းနိုင်တော့မှာစတာ
လက်နေကြီးထိမှန်ပြီးနန်းဖက်ကတိုက်နယ်ဆေးရုံကိုပို့ဆောင်ခဲ့တဲ့နောက်ခုခိုင်ဆေးရုံကိုပြောင်းရွှေ့ကူတာခဲ့တာဖြစ်ကြောင်းနဲ့သေးဆုံးသွားသူဟာအသက်15နှစ်အရွယ်ကျောင်းသားတဦးဖြစ်သလိုထိခိုက်ဒဏ်ရာရတဲ့သူတွေထဲမှာတော့အသက်6နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်ပါတယ်ခင်ဗျာ